အခုလိုမျိုးဒီ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့အမှုကိုကြားနေချိန်မှာပဲတရားရုံးအပြင်မှာဒီစိတ်ဝေဒစာစောင့်ကြည့်နေကြသူတွေရှိပါတယ်။မြန်မာနိုင်ငံဘက်ကနေပြီးတော့ဒေါက်တာဆန်းစုကြည်ကိုယ်တိုင်လာပြီးတော့အမှုရင်ဆိုင်တဲ့အပေါ်အားပေးထောက်ခံနေကြသူတွေရှိသလိုအမှန်တရားပေါ်ပေါက်စေရေးမျှော်လင့်နေကြသူတွေပါတရားရုံးအပြင်မှာရှိနေကြတာပါ။တော့တရားရုံးမှာရှောက်ထားတင်ပြချက်တွေနဲ့ပတ်သက်လို့တို့ရဲ့အမြင်တွေကရောဘယ်လိုရှိနေကြပါသလဲ ICJ တရားရုံးအပြင်မှာကိုယ်တိုင်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုဝင်းခမ်းမောင်ရေပြောပြပေးပါရှင်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတာကတော့ Netherlands နိုင်ငံ The Hague မြို့ကနိုင်ငံသားတရားရုံးချုပ် ICJ ရှေ့မှာဖြစ်ပါတယ်။ဒီနေ့စနေနေ့12လဟာဂန်ဒီအားနေမြို့ကကိုတရားစွဲဆိုထားတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ဒီကြားရက်စီမံဆောင်ရွက်ချက်တွေပြုသင့်မပြုသင့်ကြားနာစစ်ဆေးမဲ့နောက်ဆုံးနေ့တတိယနေ့ဖြစ်ပါတယ်။ဒီကနေ့နေ့ကတော့ဂမ်ဘီယာနဲ့မြန်မာအပြန်လည်တင်ပြချက်တွေကိုကြားနာပြီးပါပြီ။အဲဒီကနေ့မှာတော့နှစ်ချိန်ခွဲပြီးတော့မှာဖြစ်ပါတယ်။ဒီမြန်မာစံတော်ချိန်3နာရီမှာဂမ်ဘီယာဘက်ကစတင်တင်သွင်းမှာဖြစ်ပြီးဒီမြန်မာစံတော်ချိန်ည10နာရီမှာတော့ဒီမြန်မာဘက်ကခြေပချက်တွေကိုအဲဒေါက်ဆာစုကြည်ဦးဆောင်နေမှာကိုယ်စားလှယ်ဖွဲ့ဟာအဲသူ့လုပ်တော့မှာဖြစ်ပါတယ
်။ ICJ ကိုထောက်ခံတဲ့ဒီဝန်ကြီးအုပ်စုတွေဘက်ကတော့ဒီနေ့မှာဆန္ဒပြဖို့အစီအစဉ်ရှိဘူးလို့သိရပါတယ်။ဒေါက်ဆာစုကြည်ကိုထောက်ခံဆန္ဒပြသူတွေကတော့ဒီနေ့နောက်ပိုင်းမှာတပွဲခွဲရောက်ရှိနေပါပြီ။ယနေ့ကျရင်တော့မနေ့ကစီစဉ်တိုင်းဆက်လက်ထောက်ခံဆန္ဒပြပါမယ်လို့သိရပါတယ
်။ Netherlands နိုင်ငံမှာနှစ်ပေါင်း30ကျော်ကြာနေထိုင်ခဲ့သူဒေါ်ချိုပါကသူကုရောက်ရှိနေရတဲ့အကြောင်းရင်းကိုခုတို့ပြောပါတယ
်။ဒီနေ့လာရတဲ့အကြောင်းရင်းကတော့အန်တီအနေနဲ့ဒမာပီတာဖြစ်ပါတယ်။ဒမာပီတာဖြစ်တယ်လို့ဒီအမေတော်အောင်ဆန်းစုကြည်ကဒီကိုလာပြီးတော့နိုင်ငံအတွက်လာရောက်ဖြစ်ရှင်းတဲ့အတွေ့အန်တီတို့ကလည်းတစ်ဖက်ပိုင်းစိတ်ကားနေပြီးတော့ဝိုင်းဝန်းကူညီတဲ့သဘောပါ။
ဆွေဒင်နိုင်ငံလွန်တက်သူမှာပြည်သူ့ကျန်းမာရေးမာစတာကွဲအတွက်ပညာတော်တင်လာရောက်တည်ယူနေသူမန်ဆင်းလေဆိုပါတော့မင်းကတရက်ကွေမှာလာရောက်နှာထောင်ခဲ့တဲ့သူ့အတွေ့အကြုံကိုအခုလိုကိုပြပါမယ်
။နှာထောင်လိုက်ရတာပေါ့နော်ကျွန်တော်မင်းက9နာရီကွဲကလေးကလာပြီးတော့ဒီမှာခ ्यू ရတယ်။အဲ့တော့ဟိုလူတွေကတော့အများကြီးပဲပေါ့နော်။ကျွန်တော်တို့အဆအကြာထားတာဘယ်လိုကြာထားလဲဆိုလို့ရှိရင်ဒီကမ်ဘီယာဘက်ကနေပြီးတော့ hearing public hearing အတွက်ကိုဒီ25ပုံပေါ့နော်ပြီးရင်ကျွန်တော်တို့ဒီမြန်မာဘက်ကပြီးတော့မြန်မာဘက်ကနေပြီးတော့လာပြီးနှောက်ဟောင်းလဲသူတို့25ပုံပြည့်မယ်လို့ကြားထားတယ်ဒါပေမဲ့တကယ်ပေါ့နော်သူတို့အမှတတ်မှတ်ထားရဲ့ဖက်တီးရဘာဖြစ်သွားလဲဆိုလို့ရှိရင်ဒီနှစ်ဖက်လုံးအတွက်ကိုသူတို့ကဘုဘက်တွေဒီဘက်တွေမခွဲတော့ဘူးမခွဲတော့ဘဲနဲ့ဒီတစ်ကက်ကို20ပဲပေးတယ်ပေါ့နော်အဲ့တော့20ပဲပေးရတဲ့အကြောင်းမို့ညီမတို့ကဒီလာတဲ့သူတွေတန်းမှာဆိုလို့ရှိရင်ညီမတို့အရှိမအောင်ရောက်နေရပေါ့နော်9နာရီခွဲခဲ့ရောက်နေတဲ့အကြောင်းမို့တစ်ကက်ကိုတော့ရခဲ့တယ်ဒါပေမဲ့ဒီညီမဘက်ကနေပြီးတော့နောက်ဆောင်တဲ့သူဆိုတော့ညီမရှင်နဲ့ဟိုမြန်မာလူမျိုးက9ရက်10ရက်လောက်ပဲတွေ့တယ်ကျွန်တော်ကတော့ဒီအော်ကွန်နာရီလည်းပါမယ်ပေါ့နော်အဲ့လိုမျိုးအမျိုးစုံပေါ့အမျိုးစုံပေါ့နော်အဲ့လိုမျိုးပါတယ်အဲ့တော့မင်းကညီမတို့20ငါးဟောင်းခွင့်ရခဲ့တယ်
မြန်မာမွတ်စလင်အဆိုစီယေးရှင်းနယ်သာလန်ရဲ့အတွေ့အကြုံလည်းဖြစ် European Voyager Council ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဟိုဝမ်မက်အီလီယပ်စ်ကတော့ပြီးခဲ့တဲ့နှစ်ရက်ကတရားခွင်ကြားနာမှုတွေနဲ့ပတ်သက်လို့သူ့အမေကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ပထမတရက်ကတော့ဟိုဇမ်ဘီယာကနေကျွန်တော်ဝန်ကြားလူမျိုးကက၆လင်းချက်ထင်တာပေါ့ကျွန်တော်ဒီလို size ဟိုလူမျိုးတို့တက်ချက်မှုနဲ့ပတ်သက်ပြီးဟောအဲ့ဒါသူတို့အသေးစိတ်ဟိုအထွက်အခန်းနဲ့ပေါ့သင်ပြတယ်ဟိုနောက်ပြီးတော့မနေ့ကတော့ online ဆုကြည်လာပြီးတော့အဲ့ဒါကိုခြေပါတာပေါ့အဲ့ဒါကိုခြေပေးတယ်ဒါမဲ့ကျွန်တော်တို့ကစိတ်မကောင်းတာတော့သူကကိုယ်တိုင်အကုန်တီးပြီးတော့အဲ့ဒီတော့သူက Nobel ဆုရထားတာကပြီးမှပဲ Nobel ဆုရထားတယ်အမျိုးသမီးတယောက်ဖြစ်တယ်ကျွန်တော်လည်းအစားနဲ့အရင်ကယူသေးတယ်လေးစားတယ်သူယူနေတယ်ဒါမဲ့သူရဲ့ကောဆက်ဆက်မုံပြောပုံတွေကတော့အားမရဘူးပေါ့သူကဘုန်းကြီးလူမျိုးဆိုတော့နာမည်တော့မသုံးခဲ့ဘူးမနေ့ကကွာအကုန်လုံးကိုသွားငင်းလာတော့ငင်းတယ်ကြီးချွတာပြီးအကုန်လုံးကမတင်ကျင်းတာပြီးအဲ့ဒါဆိုတော့ငင်းတော့ငင်းတယ်တော့မဲ့ဝင်းကြနာမည်တော့မကိုင်းဘူးဆိုတော့အဲ့ဒါတော်တော်လေးကိုစိတ်မကောင်းဘူးအဲ့ဒါလေဟိုလူမျိုးတမီးရဲ့နာမည်တကူကိုဒီနိုင်လောက်တာအဲ့ဒါလေဂျင်းလို့ဆိုင်ရဲ့ stages တကူပါပဲ
ဒီမှာနိုင်ငံကိုဂမ်ဘီယာကတရားစွဲဆိုထားတဲ့လူမျိုးတုံးတပြတ်မှုဆိုင်ရာဂျင်းလို့ဆိုင် convention စာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ကြားပြတ်စီမံဆောင်ရွက်မှုတွေပြုသင့်မပြုသင့်ဒီကိစ္စနောက်ဆုံးကြားနာမှုနှစ်ရက်ပြီးသွားတဲ့အခါမှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့နောက်ထပ်ရဲတပ်တစ်ပတ်အနည်းဆုံးနှစ်ပတ်အကြာပြီးမှပြီးရမယ်လို့ခန့်မှန်းရပါတယ်ကျွန်တော်ဝန်ချက်ပါပါ Netherlands နိုင်ငံ The Hague ICJ တရားရုံးကနေတင်ပြပို့နေတာဖြစ်ပါတယ်